ဖရနိုင်ငံတစ်ခုဖြစ်လာဖို့အတွက်ဒီနှစ်2023ခုနှစ်အတွင်းပြည်ပြန်ပြတ်သားတဲ့နိုင်ငံရေးရလဒ်တစ်ခုထွက်လာအောင်ကြိုးစားကြရမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်ဒီနေ့ဖေဖော်ဝါရီ12ရက်နေ့မှာကြာရောက်တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့86နှစ်မြောက်ပြည်တော်စုနှင့်သတင်းစကားအနေနဲ့ NUG သမရရုံးတွေ့တဲ့ဆွမ်းမျက်နှာမှာဖော်ပြထားတာဖြစ်ပါတယ်ဒါပေမဲ့ဘလို့နိုင်ငံရေးရလဒ်မျိုးဆိုတာကိုတော့အသေးစိတ်ရေးသားဖော်ပြထားခြင်းမရှိပါဘူးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီနေ့ထုတ်ပြန်တဲ့86နှစ်မြောက်ပင်လုံစာချုပ်ချုပ်ဆိုခြင်းအထိမ်းအမှတ်သဝန်တော်မှာတော့တိုင်းရင်းသားလူမျိုးများအားလုံးအတွက် Federal Democracy နိုင်ငံတော်အစ်တီစောင့်နိုင်ဖို့အတွက်အကြမ်းဖက်ဖိနှိပ်နေတဲ့စစ်ကောင်စီကိုဆက်လက်လန်ဆန့်ကျင်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ပြည်တွင်းပြည်ပဆွတ်ဖတ်မှုပျော့ကအမျိုးမျိုးနဲ့နိုင်ငံနဲ့ပြည်သူအကျိုးစင်းစားလှုပ်ဆောင်မှုတွေအားနေတာကြောင့်တိုင်းပြည်တည်ငြိမ်အေးချမ်းဖို့အလံဝင်နေစေဖြစ်တဲ့အကြောင်းပြည်ထောင်စုနှင့်အထိမ်းအမှတ်အခမ်းအနားတဝန်လောင်းမှာဖော်ပြပါတယ်။တိုင်းပြည်တည်ငြိမ်ရေးအတွက်အာဏာသိမ်းစစ်တပ်ကကြိုးပမ်းနေတာလို့လည်းတဝန်လောင်းမှာဖော်ပြထားပါတယ်။ဒီကနေ့ကြာရောက်တဲ့ပြည်ထောင်စုနေကိုပြည်ပနိုင်ငံတွေမှာရောက်နေတဲ့မြန်မာတွေကလည်းအထိမ်းအမှတ်အခမ်းအနားတွေကျင်းပနေကြပါတယ်။ British ကိုလိုနီလက်အောက်ကြာရောက်တဲ့မြန်မာနိုင်ငံကိုပြည်ထောင်စု Federal Democracy နိုင်ငံဖြစ်တည်ထောင်ရေး1948ခုနှစ် February 12ရက်နေ့ချမ်းပြည်နယ်ပင်လုံမြို့မှာလွတ်လပ်ရေးနေ့နဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးပင်လုံစာချုပ်အဖြစ်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။